Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမှာသောရရှင်တွေဘေးရန်ကင်းဝေးကြပါသည်ခင်ဗျာ။ VOA American တန်ရဲ့2021ခုနှစ်ဇွန်လ19ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ3248နဲ့လိုင်းကီလိုမီတာ190အပြင် Facebook စာမျက်နှာကပါဓာတ်ရိုက်ကင်းဆက်ပေးနေပါပြီခင်ဗျာ။ဘာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါဒီနေ့မနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနိုင်ငံရေးအကြက်တဲတွေကြုံနေရတဲ့မြမအရေးနဲ့ပတ်သက်လို့လွှမ်းသမဂ္ဂထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဘာတွေပြောပါသလဲ
We absolutely must create the conditions for democracy to be reinstated even if it was not a perfect democracy we all know the military already had a strong presence in the institutions
beyond the din at du kula nila gan ye song phet che paw ma nangan ye thong tat du tchoe ye amin ni ko le tin set twa bu shi ba le myama nangan ma covid ku sat mu ri to la ni de chang ko le pyo pya pe o ma ba naw pai ma myo thami kan da tuta song lin american takwin tait pan ne ni pinya gan da ri ko le tin set bu shi ni ba le အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ဆစ်လက်နဲ့တွေမြန်မာနိုင်ငံနဲ့မရောက်စေဖို့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့ဆီယနာသိမ်းမှုဆန့်ကျင်သူတွေအပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေရပ်တန့်ဖို့တွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံမှာဇွန်လ18ရက်အတောက်ကြနေ့ကမဲခွဲအတည်ပြုလိုက်ပါပြီ
The result of the vote is as follows, in favor 119, against 1, abstentions 36.
ထောက်ခံမဲ116မဲ၊ကောက်ဝံမဲ3မဲ၊ကြားနိုင်မဲ36မဲနဲ့အတည်ပြုလိုက်ကြောင်းကုလသမဂ္ဂအထွေထွေညီလာခံမှာကြေညာလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့မှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုဖျောက်ချပြီးအာဏာသိမ်းယူခဲ့တဲ့စစ်တပ်အနေနဲ့2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့နဲ့ဒေါန်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့နိုင်ငံအကျဉ်းသားတွေကိုပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂဆုံးဖြတ်ချက်မှာတောင်းဆိုထားတာပါဒီဆုံးဖြတ်ချက်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံမှာ119နိုင်ငံကထောက်ခံခဲ့တာဖြစ်ပြီးဘယ်လာရုစ်တနိုင်ငံတွေကကန့်ကွက်မဲထည့်ခဲ့ပါတယ်တရုတ်နဲ့ရုရှားအပါအဝင်နိုင်ငံပေါင်း36နိုင်ငံကတော့ကြားနေမဲထည့်ခဲ့တာဖြစ်ပြီးကျန်38နိုင်ငံကတော့မဲမပေးခဲ့ပါဘူးမဖြစ်မနေလိုက်နာစရာမလိုတဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်ကိုတခဲနဲ့အတူပြုလိုက်တဲ့အပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဦးကျော်မိုးထွန်းကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ထိရောက်မှုအားနည်းတဲ့ဆုံးဖြတ်ချက်အဖြစ်နဲ့လည်းအထွေထွေညီလာခံမှာဝေဖန်ခဲ့ပါတယ်
။ However, the resolution is far short of our expectation. The people of Myanmar always wish that the international community
ဆုံးဖြတ်ချက်ဟာကျွန်တော်တို့မျှော်မှန်းထားတာလေအများကြီးကိုနည်းနေပါသေးတယ်လို့တမ္မကြီးဦးကျော်မိုးထွန်းကပြောသွားတာပါရွေးကောက်ပွဲအနိုင်ရအလွတ်တော်ကိုယ်စားလှယ်တချို့ပါဝင်ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားအင်အားစုတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့သဘောထားတွေကိုထင်ရှားမှုမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်အထွေထွေညီလာခံမှာဆုံးဖြတ်ချက်အတည်ပြုပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ခရစ်စတင်းရှရိုက်နာဘဂနာကမှတ်ချက်ပေးပြောကြားရမှာတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်နိုင်ဖို့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပါဝင်ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ဖို့နိုင်ငံတကာအတိုင်းဝိုင်းကနေဝိုင်းဝန်းချိုးပန်းကြဖို့လည်းထပ်မံတိုက်တွန်းသွားပါတယ်စစ်တပ်အာဏာသိမ်းတဲ့အစံလာကဘာမှာရှိနေတာကိုလုံးဝမလိုလားတဲ့အတွက်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ဆောင်ပြီးနိုင်ငံရေးအရာဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေရပ်ပစ်ဖို့မြန်မာစစ်တပ်ကိုကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကပြက်ပြက်သားသားပြောဆိုဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာတိုက်တွန်းပြောဆိုလိုက်ပါတယ
် And I hope that the General Assembly will be able to send a very clear message in this direction because we cannot live in a world where military
စစ်တပ်အာဏာသိမ်းတာလုံးဝလက်ခံနိုင်စရာမရှိတယ်လို့အာဏာသိမ်းတာအဆင်လာလို့ဖြစ်နေတဲ့ကမ္ဘာကြီးမှာကျွန်တော်တို့မနေနိုင်တဲ့အတွက်ဒါကိုကုလသမဂ္ဂအထွေထွေညီလာခံကလည်းပြက်ပြက်သားသားသတင်းစကားပါနိုင်မယ်လို့မျှော်လင့်ကြောင်းပြောသွားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကနေအခုအချိန်ထိစစ်ကောင်စီတပ်တွေကြောင့် တည်ဆောင်ရသူ860ကျော်နေပြီလို့နိုင်ငံရေးကျင်းသားများကိုကြီးဆောင်ရှောက်ရတဲ့ AAPP ကသတင်းထုတ်ပြန်ထားတာဖြစ်ပြီးစစ်ကောင်စီဘက်ကတော့တည်ဆောင်သူအရေးအတွက်ဟာ300ဝန်းကျင်ပဲရှိတယ်လို့ပြောဆိုထားတာပါမြန်မာစစ်တပ်ကိုလက်နဲ့မယောင်းချဖို့2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့နဲ့မြန်မာခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေကိုပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂအထွေထွေညီလာခံတောက်ကြံနေအစည်းအဝေးကနေတောင်းဆိုဖို့စီစဉ်ထားတယ်လို့တန်တမန်ရဲ့ပြောကြားချက်ကိုကိုကာဘီရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒီတောင်းဆိုချက်ပါဝင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံမှမဲခွဲမဆုံးဖြတ်ခင်မှာပဲအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအထွေထွေညီလာခံကနေပြတ်သားတဲ့သတင်းစကားပါနိုင်တယ်လို့ညွှန်လင်းထားကြောင်းပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာဆက်အနာသိမ့်မှုနောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေပေါ်မှာနိုင်ငံတကာကစိုးရိမ်မှုတွေနဲ့တတိပေးနေချိန်မှာပဲမြန်မာနိုင်ငံနေရာတချို့မှာတိုက်ခိုက်မှုတွေပောက်ကွဲမှုတွေဆက်လက်ဖြစ်ပွားနေပြီးထိခိုက်တိုက်ဆုံမှုတွေလည်းရှိနေပါတယ်။တောက်ကြံလေးကရန်ကုန်မှာဘုံပောက်ကွဲမှုတွေ၃နေရာတည်းမနည်းရှိခဲ့တာပါ။တာဝန်မျိုးနဲ့တီရာလန်းကြီးရပ်ထားတဲ့စစ်ကားတစီမှာဘုံပောက်ကွဲမှုဖြစ်ပြီးမိလောင်ကျွမ်းရတယ်လို့စစ်သားတချို့ထိခိုက်ဒဏ်ရာတိုက်ဆုံတာတွေရှိတယ်လို့ဒေတာကန်တွေက VOA ကိုပြောပါတယ်။လိုင်တရာမျိုးနယ်မှာလည်းတောက်ကြံလေးမှာပဲဘုံ၆လုံးဇက်တိုက်ပောက်ကွဲခဲ့ပြီးတင်ရန်ချုံမြုံနဲ့ငမိုးရဲ့ရက်ွက်ကရက်ွက်အုတ်ထုတ်ရေးမှုရုံးပါလေတောက်ကြံနေညနေပိုင်းကပောက်ကွဲမှုဖြစ်ပြီးထိခိုက်ဒဏ်ရာသူရှိတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်။ငင်းချံမြို့မှာတော့ငင်းချံမိတ်တီလာလမ်းမကြီးပေါ်မှာရင်ထင်းရဲတအူးဆိုင်ကယ်မောင်းနေရင်တနက်နဲ့ပြစ်ခတ်ရတယ်လို့ဒေသခံတူက VOE ကိုပြောပါတယ်။အခုလိုတနက်နဲ့ပြစ်ခတ်မှုတွေဘုံပောက်ကွဲမှုတွေနေ့စဉ်လိုလိုပေါ်ပေါက်နေတယ်လို့ဆန္ဒရှင်ဆန့်ကျင်ဆန္ဒပြပွဲတွေကလည်းနေရာအတော်များများမှာရှိနေစေပါ။ဦးဝင်းရီမြို့နယ်ကံပေါက်ဒေသနယ်လောင်းလုံမြို့နယ်တွေမှာလူငယ်တွေဥဆောင်တဲ့ဆန္ဒပြချိတဲ့ပွဲတွေနေ့စဉ်ပြုလုပ်နေကြတာပါဒီကနေ့ကြောက်တဲ့ဂျွန်လ19ရက်ဒေါန်ဆန်းစုကြည်ရဲ့မွေးနေ့အကျိုးဖြစ်နေနိုင်ငံတော်မှာမနေ့ကဆန္ဒရှင်ဆန့်ကျင်ဆန္ဒပြတာတွေရှိတယ်လို့ဒီကနေ့မှာတော့မွေးနေ့အတွက်ဂုဏ်ပြုတဲ့ပန်းတပိတ်ပြုတ်လုံးမှာဖြစ်ပြီးပြည်သူတွေပူပေါင်းပါဝင်ဖို့လဲတပိတ်ကော်မတီတွေကနှိုးဆော်ထားကြပါတယ်။မြန်မာနိုင်ငံမှာ24နာရီအတွင်းကိုဗစ်ကာယောဂါအတည်ပြုလူနာ300တယောက်တွေ့ခဲ့ရတဲ့အတွက်ခုဆိုအတည်ပြုလူနာက 13,800 ကျော်နေပြီလို့ကျန်းမာရေးနဲ့အာဝဇဝန်ကြီးဌာနကဇွန်လ17ရက်တောက်ကြံညနေ8နာရီမှာသတင်းထုတ်ပြန်ပါတယ်။ဒါဟာဓာတ်ခွဲနမူနာ 4,400 ကျော်ဆန်းသတ်မှုကနေတွေ့ခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာအခုထိဓာတ်ခွဲနမူနာဆန်းသတ်မှု2တန်းခွဲကျော်ပြုလုပ်နိုင်ခဲ့ပြီးအခုချိန်အထိတည်ဆောင်ရသူစုစုပေါင်းက3250ယောက်ရှိတယ်လို့ဖော်ပြထားပါတယ်။ကိုဗစ်ကူးစက်မှုဟာစကိုင်းတိုင်းမှာအများဆုံးဖြစ်နေပြီးရန်ကုန်ကတော့ဒုတိယအများဆုံးဖြစ်နေတာပါ။စကိုင်းတိုင်းကမြို့နယ်5ခုနဲ့ချင်းပြည်နယ်ကမြို့နယ်2ခုမှာနေအိမ်တွေမှာပဲနေဖို့စတေးအထုံးအမိန့်ထုတ်ထားတယ်လို့ကူးစက်ရောဂါတပ်ဖြည့်ဌာနညွှန်ကြားမှုဒေါက်တာခင်ရင်ကြီးကVOA ကိုပြောပါတယ်ကူးစက်များမျိုးရိုးဗီဇာကကိုဗစ်ပိုးသစ်တွေ့ထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အထက်ကသခိုင်းတိုင်းကလေးမျိုးမှာဇွန်လ18ရက်နေ့ကကိုဗစ်တည်ပြုလူနာခံလို့တည်ဆုံးခဲ့ရပါတယ်ဒါအပြင်ရောဂါကူးစက်မှုရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကုန်သွယ်နေတဲ့ရခိုင်ပြည်နယ်စစ်တွေမျိုးမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာသူတွေမှာဒီရောဂါကူးစက်တာစစ်ဆေးတွေ့ရှိရတယ်လို့အခုဆိုအကူးစက်ခံထားသူ40ကျော်နေပြီလို့ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရကပြောပါတယ်
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ထိပ်တန်းအောင်နိုင်ငံတကာသတင်းတွေကိုနားဆင်ကြရပြီးအခုတခါတော့ဒီကုလသမဂ္ဂအတွင်းမှုချုပ်အဖြစ်နဲ့အန်တိုနီယိုဂူတာရက်စ်ကိုနောက်ထပ်သက်တမ်း5နှစ်တိုးပြီးတော့တောင်းဝန်ပေးအပ်လိုက်တဲ့သတင်းပါဝင်ထိပ်တန်းအောင်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုနောက်ထပ်5နှစ်သက်တမ်းတောင်းယူဖို့ထူထူညီလာခံကအတည်ပြုလိုက်ပါတယ်တွင်မှုချုပ်ကတော့တမိုင်းတစ်လျှောက်အရေးကြီးတဲ့ကာလမျိုးမှာကြီးမားတဲ့တာဝန်တွေကိုအနှင်းခံရတဲ့အတွက်ဂုဏ်ယူတဲ့အကြောင်းပြောကြားခဲ့တာပါ
We are at the crossroads with consequential choices before us It can go either way, breakdown or breakthrough.
နောက်ဆက်တွဲအကျိုးဆက်တွေရှင်းဝမ်းမဲ့ရွေးချယ်မှုနဲ့တူကျွန်တော်တို့ကလမ်းဆောင်လမ်းကမှာရောက်နေကြတာပါအချက်တဲတန်တရားထဲမှာပဲတဝဲလဲလဲဖြစ်နေမဲ့ပြိုလဲပစ္စည်းရဲ့လမ်းကြောင်းကိုဥတီနိုင်လို့အားလုံးတွေပုံမတန်ရှင်းပြီးဘေးကင်းလုံခြုံတဲ့တာယာရဲ့အနာဂတ်ကိုဥတီမဲ့အပြောင်းလဲတွေလည်းဖြစ်လာနိုင်ပါတယ်ကျွန်တော်အနေနဲ့ကတော့အပြောင်းလဲတွေဖြစ်လာအောင်အစွမ်းကုန်တွန်းအားပေးသွားမှာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်ကူတာရက်စ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ချန်လေးကနောက်တစ်ချိန်တာဝန်တက်တဲ့လက်ခံရယူတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးပေါ်ညီညွညီမျှဆက်ဆံသွားမှာဖြစ်တယ်လို့နိုင်ငံတွေကယုံကြည်မှုတွေကိုမြေတော်မြောက်ပေးဖို့လည်းကတိပြုခဲ့တယ်လို့မဖြစ်နိုင်ဘူးလို့ယူဆထားတဲ့ကိစ္စတွေဖြစ်လာအောင်ဥဆောင်ချိုးဖောက်မှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။တွင်မှုချုပ်ကနောက်ထပ်တာဝန်ပေးရဖို့ကုလသမဂ္ဂမှာဩဇာရှိဝင်ကြီးမားတဲ့လူညွန်ရေးကောင်စီကဇွန်လ10ရက်နေ့ကပဲထောက်ခံမှုပေးထားတာပါ။တွင်မှုချုပ်ကဆက်လက်တာဝန်ပေးဖို့တင်းကြီးညွတ်ထဲထောက်ခံခဲ့ကြတာဖြစ်ကြောင်းလည်းလူညွန်ရေးကောင်စီရဲ့အလက်ကျဥက္ကဋ္ဌအစ္စတိုနီးယားနိုင်ငံကကုလသမဂ္ဂဆိုင်ရာတာဝန်ကြီးစွမ်ရာချင်းဆန်ကအထွေထွေညီလာခံကိုပြောဆိုထားတာဖြစ်ပါတယ်။ယူအန်နိုင်ငံမှာသမ္မတတူရွေးချယ်ဖို့မဲဆန္ဒရှင်တွေပဲပေးနေကြပါပြီ။ဒါပေမဲ့လည်းကိုဗစ်ကာယောဂါကူးစက်မှုတွေနဲ့အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေကြောင့်စီးပွားရေးချက်တွေချုပ်နေရချိန်မှာမဲပေးဖို့ဆန္ဒတွေလည်းရောပါနေကြပါတယ်။သမ္မတတန်နှစ်ချိန်တောင်းယူခဲ့တဲ့သမ္မတဟာဆန်ရူဟာနီနောက်ထပ်တာဝန်ထမ်းဆောင်ဝင်မရှိတော့ကြောင်းသူ့နေရာမှာသမ္မတတူကိုရွေးချယ်နေကြတာပါ။တောက်ချန်နေရွေးကောက်ပွဲမတိုင်ခင်မှာပဲကိုယ်စားလောက်တော်များကတော့ဆက်လက်မရှင်းပြန်တော့ပဲနှုတ်ထွက်သွားခဲ့ကြတယ်လို့တချို့ကတော့တတ်မှတ်ချက်အရေးချင်းနဲ့မပြည့်မီလို့ဆိုပြီးကိုယ်စားလောက်ဖြစ်ကပဲဖြစ်ခံခဲ့ကြရပါတယ်။သဘောထားတင်မှသူကိုယ်စားလောက်နှစ်ဦးကတော့ဗိုလ်ထုနေမှာပဲရှင်းပြန်မှုကလည်းနှုတ်ထွက်လိုက်ပြီးအီရန်တရားရေးဌာနအကြီးကဲအီဗရာဟင်ရိုက်စီကိုထောက်ခံကြောင်းကြေညာခဲ့ကြတာပါ။ကျန်နေသေးတဲ့တတ်မှတ်လောက်ကိုယ်စားရေးထဲမှာတော့ဘိုးဘန်ကြီးကဲအောင်အက်တိုနာဆာဟမတီလည်းပါဝင်ပါတယ်။နိုင်ငံရေးကိစ္စတွေကတော့အီရန်နိုင်ငံအုပ်ချုပ်အယာတူလာအလီခါမနီကထောက်ခံမှုပေးထားတဲ့အသက်60ရွယ်တရားရေးဌာနအကြီးကဲရိုက်ဆန်အနိုင်ရနိုင်တယ်လို့ခန့်မှန်းထားကြပါတယ်။အမေရိကန်နဲ့မြောက်အတ္တလန္တိစာချုပ်ဖွဲ့ NATO မှာမိတ်တပ်တွေစက်တင်ဘာလ17ရက်နောက်ဆုံးထားပြီးအာဖဂန်နစ္စတန်နိုင်ငံကနေရုတ်သိမ်းပြီးနောက်ပိုင်းနိုင်ငံများတပ်တွေကိုလက်ခံတော့မှာမဟုတ်ကြောင်းတူကီနိုင်ငံကိုအတိပေးထားတယ်လို့တာလီဘန်အဖွဲ့ကတောက်ချန်နေမှာပဲပြောဆိုလိုက်ပါတယ်။အမေရိကန်နဲ့မာမိတ်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းကာကွယ်မှုတွေကလေဆိပ်လုံခြုံရေးအတွက်တူရကီကအကူအညီပေးမယ်အစီအစဉ်ကိုတင်းလာနေတုန်းကတူရကီသမ္မတရီချစ်တိုင်ရဲ့အာရူဝန်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့တွေ့ဆုံရမှာသဘောတူခဲ့ကြပြီးနောက်တစ်ရက်မှာပဲတာလီဘန်တွေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဟာမက်ခါဆိုင်နိုင်ငံတကာလေဆိပ်လုံခြုံရေးအတွက်တူရကီကဥဆောင်တာဝန်ယူမှာဖြစ်ပြီးအသေးစိတ်အစီအစဉ်တွေကိုညှိနှိုင်းနေတဲ့အကြောင်းလဲအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအချံပေးပုဂ္ဂိုလ်ဂျိတ်ဆိုလီဗန်ကကြားသပိုင်းနေမှာပြောဆိုထားတာဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအချံပေးပုဂ္ဂိုလ်ရဲ့ပြောကြားချက်နဲ့ပတ်သက်လို့တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကို VOA ကဆက်သွယ်မေးမြန်းရမှာတော့လေဆိပ်တွေပါဝင်နိုင်ငံတွင်းမှာလုံခြုံရေးအတွက်အာဖဂန်နီမှာသာတာဝန်ရှိတဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့တာပါလေဆိပ်လုံခြုံရေးအကြောင်းပြချက်နဲ့နိုင်ငံတက်တွေဆက်ရှိနေမယ်ဆိုရင်တူရကီနိုင်ငံပဲဖြစ်ဖြစ်တခြားနိုင်ငံပဲဖြစ်ဖြစ်လက်ခံမှာမဟုတ်ဘဲကြီးကျော်သူတွေဖြစ်နေသဘောထားမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်နဲ့တူရကီတို့နိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးနိုင်ပေမဲ့အာဖဂန်နစ္စတန်နိုင်ငံအရေးကိုတော့ပြည်တွင်းရေးအဖြစ်နဲ့လေးစားကြဖို့လည်းပြောဆိုကြတာပါ။နီတိုရဲ့တက်ကက်ရေးမဟုတ်တဲ့စစ်ဖက်ဆိုင်ရာလုပ်ငန်းတွေမှာပူးပေါင်းပါဝင်နေတဲ့တူရကီနိုင်ငံကအာဖဂန်နစ္စတန်နိုင်ငံမှာတပ်ဖွဲ့ဝင်900လောက်ရှိနေပြီးကမ္ဘူးမြို့တော်လေဆိပ်လုံခြုံရေးအတွက်လည်းအချိန်တော်ကြာခဲကတာဝန်ယူထားတာဖြစ်ပါတယ်။အမေရိကန်ပြည်အစုမှာဇန်နဝါရီလ20ရက်နေ့ကသမ္မတအဖြစ်စတင်တာဝန်ယူခြင်းကဆက်လို့ကိုရောကာကွယ်ဆေးထုတ်ပြတဲ့သူတန်း300ပြည့်စွာပြီဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကြေညာလိုက်ပါတယ်။
Today we will have reached the mark of 300 million shots in arms in just 150 days. Let me say that again. 300 million shots in arms in under 150 days.
ဒီပေါင်း150အတွင်းကာကွယ်ဆေးထုတ်ပြီးရသူဒီနေ့ဆိုရင်တန်း300ပြည့်မှာဖြစ်ပါတယ်။ထပ်ပြောပြစီဒီပေါင်း150အတွင်းတန်း300ကိုကာကွယ်ဆေးထုတ်ပြီးခဲ့တာပါလို့စောချန်နေအင်ဂျီရောမှာသမ္မတဘိုင်ဒန်ပြောဆိုလိုက်တာပါ။နှစ်ချိန်ထိုးရတဲ့ကိုဗစ်ကာကွယ်ဆေးကိုတစ်ချိန်ထိုးပြီးတဲ့သူအရေးတွေ့ဟာအမေရိကန်ပြည်တော်စုမှာလူဦးရေရဲ့52ရာခိုင်နှုန်းလူပေါင်း182.4%နီးပါးရှိနေပြီးနှစ်ချိန်အပြည့်ထိုးပြီးတဲ့သူကတော့42.6%ရာခိုင်နှုန်းရှိနေတဲ့အကြောင်းအမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောဆိုလိုက်တဲ့တစ်ချိန်မှာပဲသမ္မတကမှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်လလောက်ကစကာကွယ်ဆေးထိုးသူအရေးတွေ့ရုတ်တရက်ထိုးချသွားတဲ့အတွက်90ရာခိုင်နှုန်းအထိစစ်ထုတ်ပြီးဖြစ်ဖို့သမ္မတကရည်မှန်းထားသလိုဖြစ်လာနိုင်မယ့်အလားအလာကတော့နည်းပါးနေစေလည်းဖြစ်ပါရဲ့ခင်ဗျာ
စနေနေ့စနေနေ့မနေ့ကထိတ်တန့်ရောက်မြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတန်နဲ့ကုအောင်လွင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာအခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်ဆိုသလိုတင်ဆက်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ကုလသမဂ္ဂညီလာခံအကြောင်းတွေနဲ့ပတ်သက်ပြီးစပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအကြက်တဲကိုဖြည့်ရှင်းနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှရောအထွေထွေညီလာခံမှာပါဆွေးနွေးခဲ့ကြပါတယ်တောက်ကြနေမှာပဲဒုတိယအကြိမ်၅နှစ်သက်တမ်းတောင်းဝန်ပေးခံရတဲ့ကုလအတွင်မှုချုပ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့လူညွန်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့မြန်မာနိုင်ငံအရေးနိုင်ငံတကာအတိုင်းအဝန်းကအချိန်မီကြိုးပမ်းဖြည့်ရှင်းကြဖို့တိုက်တွန်းခဲ့ကြတာပါ။တောက်ကြနေကကုလသမဂ္ဂမှာဆွေးနွေးခဲ့ကြတဲ့အခြေအနေတွေကိုတော့ကိုဝင်းမင်းကစူးစီးတင်ဆက်ပေးတာပါလေ
။ဟုတ်ကဲ့ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချရေးမဆွေးနွေးခင်လေးမှာပဲကုလသမဂ္ဂတွင်မှုချုပ်တာဝန်ကိုနောက်ထပ်၅နှစ်သက်တမ်းထမ်းဆောင်ဖို့ကြမ်းကြင်တာပြီးုံလေးပဲရှိခဲ့တဲ့အန်တိုနီယိုဂူတာရက်စ်က
My position in relation to Myanmar is very clear. We absolutely must
ကျွန်တော်ရည်ရည်ချက်ကရှင်းပါတယ်။ကျွန်တော်တို့အနေနဲ့ဒီမိုကရေစီပြန်အသက်သွင်းနိုင်ဖို့အခြေအနေတွေကိုအတိအကျဖန်တီးယူဖို့ယူရပါမယ်။ပြည်ပြည်စုံတဲ့ဒီမိုကရေစီမဖြစ်ရင်တောင်မှအားလုံးသိတဲ့အတိုင်းပဲစစ်တပ်အနေနဲ့လူထုမဲဆန္ဒကိုကျော်ပြီးအုပ်ချုပ်မှုအဆောက်အုံတွေအရအာဏာကောင်းကောင်းရှိထားပြီးသားပါအဲ့ဒီတော့ဒီမိုကရေစီကိုပြန်အသက်သွင်းရမယ်ထောင်ထဲထေထားသူတွေကိုပြန်လွှတ်ပေးရမယ်ဆူဆူဝါးဝါးဖြစ်လာနေတဲ့လူအခွင့်ရေးချိုးဖောက်မှုတွေနဲ့တပ်ဖြတ်မှုတွေကိုရပ်တန့်ကရပ်ပေးရပါမယ်အထွေထွေညီလာခံအနေနဲ့ဒီဥတီချက်လမ်းကြောင်းအတိုင်းသတင်းစကားရှင်းရှင်းလင်းလင်းပေးနိုင်ဖို့ကျွန်တော်မျှော်လင့်နေပါတယ်ဘာလို့လဲဆိုတော့စစ်တပ်အာဏာသိမ်းတာကိုစံနမူနာပြုစရာမျိုးဖြစ်လာမဲ့ကဘာကြီးမှာကျွန်တော်တို့မနေနိုင်လို့ပါပဲဒါကလုံးဝကိုလက်ခံစရာမရှိပါဘူး
193နိုင်ငံပါတဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးမှာအခုလိုမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချရေးဆွေးနွေးရတဲ့အထိဖြစ်လာရတဲ့လေးနက်မှုကိုလည်းကုလလူကြိုရေးကောင်စီအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဗြိတိန်ရဲ့ကုလဆိုင်ရာသံမကြီးဘာဘရာဝူဒ်ဝတ်ကလည
်း demonstrates I think the strength of concern across the international community
ဒီအစည်းအဝေးတွေကနိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးမှာစိုးရိမ်တကြီးဖြစ်နေတဲ့တွန်းအားကိုပြသတာပါပဲ။ဖက်ပြိုင်လအာဏာသိမ်းပြီးကြတဲ့ကစစ်အုပ်စုအနေနဲ့တိုင်းပြည်ကိုအကြက်အတဲနဲ့ပို့ပစ်လိုက်ပါတယ်။လူသားချင်းစာနာမှုနဲ့စီးပွားရေးဆိုင်ရာဘေးဒုက္ခကြီးကနေရှောင်လွှဲနိုင်မှုအတွက်အရေးပေါ်အရေးယူလှုပ်ဆောင်မှုတွေလိုအပ်နေပါပြီ။ရှေ့အလားလာကပုံမွေလင်းလင်းပြောရရင်မကောင်းပါဘူး။ဒေသတွင်အကျိုးဆက်တွေဆက်ပြီးတော့ရိုက်ခတ်လာမှာကရှင်းနေပါတယ်
။ဒါအပြင်ကုလလူကြိုရေးကောင်စီတကားပိတ်အစည်းအဝေးမှာအဓိကဆွေးနွေးခဲ့တာတွေကိုလည်းကုလအထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာက
I urged the council to speak in unity and
လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုဆန့်ကျင်ကြောင်းအဓိကတင်းကြီးတင်းညွတ်ထဲပြောပြဖို့တိုက်တွန်းခဲ့ပါတယ်။နောက်ပြီးနိုင်ငံရေးအကျဉ်းသားတွေကိုဖြစ်နိုင်သမျှအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်ပါထည့်ပြောပြဖို့ပေါ့နော်။ပြီးတော့မြန်မာနိုင်ငံကစစ်တပ်ကိုလည်းကျမပြန်ပြီးသွားနိုင်ဖို့အတွက်ဆက်ပြီးတောင်းဆိုသွားမှာကလည်းရှင်းပါတယ်။ဒါပေမဲ့မြန်မာနိုင်ငံတဲကအဆက်အသွယ်တွေနောက်စစ်တပ်နဲ့ပါဗီဒီယိုကနေတဆင့်ဆွေးနွေးတာတွေကိုဆက်ပြီးလုပ်သွားမှာပါ
။တကယ်တော့ကုလထွေထွေညီလာခံကြီးမှာမြန်မာနိုင်ငံကိုလက်နက်တင်ပို့မှုပိတ်ဆို့တံခတ်ရေးပါဝင်ဆုံးဖြတ်ချက်ချရေးကိစ္စတွေဆွေးနွေးခဲ့တဲ့အချိန်မှာကုလလုံခြုံရေးကောင်စီဖွဲ့ဝင်ဗြိတိန်သံမကြီးဘာဘရာဝူဒ်ဝတ်ကဆက်ပြီး
The Security Council has now had four statements agreed by consensus and
လုံခြုံရေးကောင်စီမှာနိုင်ငံတွေအားလုံးကလည်းသဘောတူချက်ရခဲ့တဲ့ကြေညာချက်လေးခုထုတ်ပြီးပါပြီ။ကျမတို့အာဆီယံနဲ့လည်းအနီးကလက်တွဲလုပ်နေပါတယ်။အတိအကျပြောရရင်သဘောတူချက်၅ချက်ပါတဲ့လုပ်ငန်းစဉ်ချမှတ်ပြီးကြတဲ့ကတွဲလုပ်လာတာပါ။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့ဒီကိစ္စအပေါ်တကယ့်ကိုအချိန်ပြည့်အလေးထားလုပ်နေပါတယ်။ဒီတော့အခုလိုအထွေထွေညီလာခံမှာဆွေးနွေးတာကသစ်င့်လဲခန်းစားနေရတဲ့မြန်မာပြည်သူတွေအတွက်ပိုလုံပေးနိုင်ဖို့မျှော်လင့်နေပါတယ်
။ဒါအပြင်ကုလအထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကလည်းမြန်မာနိုင်ငံမှာမကြုံစဘူးအချက်အတဲကြုံနေတာကိုဖြစ်ရှင်းနိုင်ရေးဆက်ကြိုးပမ်းသွားဖို့ကတိပြုလိုက်ပါတယ်။
We have also violence in regions we have never seen violence
အကြမ်းဖက်မှုတွေကိုအထူးသဖြင့်မြန်မာနိုင်ငံအလဲပိုင်းတွေမှာအရင်ကတခါမှမတွေ့ခဲ့ဘူးပါဘူး။တချို့အကြမ်းဖက်မှုတွေကမြန်မာစစ်တပ်လေကြောင်းကနေတိုက်ခိုက်တာကိုခံနေရတယ်။တိုင်းဒတ်လက်နက်ကိုင်အဖွဲ့တွေဘက်ကအများကြီးဖြစ်လာတာပါ။ဒီအဖွဲ့တွေကလည်းမြန်မာနိုင်ငံတဲကနေထွက်ပြေးလာသူတွေကိုလည်းလက်ခံပြီးအကာအကွယ်တွေပေးထားပါတယ်။ဒီပါဝင်ပတ်သက်နေသူတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေဖြစ်လာဖို့လုံးနေပါတယ်။က မအနေနဲ့ဒီနိုင်ငံတွေကအဓိကပြဿနာအတွက်ငင်းချမ်းတဲ့အဖြေရှာနိုင်ဖို့တိုင်းဒေသအုပ်စုတွေနဲ့အဖွဲ့တွေအားလုံးနှိပါနဲ့အဆက်အသွယ်ရှိထားပါတယ်ဆွေးနွေးတာကအကြမ်းဖက်နေတာတဲ့အမြဲပိုးပြီးတော့ကောင်းတာကသိကြပါတယ်အခုလိုအားလုံးဆွေးနွေးပွဲမှာပါလာနိုင်ဖို့အတွက်ကျမဆက်ပြီးကြိုးပမ်းသွားပါမယ
်တကယ်တော့မနေ့ကဆွေးနွေးခဲ့တဲ့ကုလထွေထွေညီလာခံဆုံးဖြတ်ချက်အစုပြုမူကြမ်းထဲမှာမြန်မာစစ်တပ်အနေနဲ့နိုဝင်ဘာရွေးကောက်ပွဲတွေကိုလိုက်နာဖို့နဲ့ဖန်ဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကိုလည်းထည့်သွင်းထားခဲ့ပါတယ်ခင်ဗျာ
အခုလိုမျိုးမြန်မာအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေညီလာခံမှာဆုံးဖြတ်ချက်ချခဲ့တဲ့အပေါ်နိုင်ငံရေးလှိလာသုံးသပ်သူတွေရဲ့အမြင်ကိုလည်းတင်ပြချင်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံရဲ့တောက်ကြနေ့မဲခွဲဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရေးအကြက်တဲကိုပြည်လဲစီလောက်တဲ့ဆုံးဖြတ်ချက်မျိုးမဟုတ်ဘူးလို့မြန်မာနိုင်ငံရေးအကဲခတ်တချို့ကသုံးသပ်ပါတယ်ဒါပေမဲ့လာမယ့်ကာလတွေမှာမြန်မာစစ်ကောင်စီအပေါ်နိုင်ငံရေးအရာအကျိုးတရားမှုတစုံတရာရှိလာနိုင်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင်းစွေကပြောပါတယ်ဒေါက်တာတင်းစွေကိုမေးမြန်းတင်ပြထားပါတယ
်မြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန်တားကြဖို့အပါအဝင်ဆရာနာသိမှုစန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေရပ်တန့်ဖို့နဲ့ဖမ်းဆီးတားသူတွေကိုပြန်လွှတ်ပေးဖို့အချက်တွေပါဝင်တဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုကုလအဖွဲ့ငန်းတွေကြားထောက်ခံမဲ116မဲကန့်ကွက်မဲ1မဲဂျားနေ36မဲနဲ့အတီးပြုတ်လိုက်ကြတာဖြစ်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဒီဆုံးဖြတ်ချက်ဟာထိရောက်မှုရှိမှာမဟုတ်ဘူးလို့မြန်မာနိုင်ငံရေးလှိလာသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
။ပုံမှန်နဲ့သုံးသပ်ရရင်စစ်ကောင်စီဟာဘသူဘာပြောပြောပဲနိုင်ငံကပြောပြောသူလုံးချင်ရသူလုံးလိမ့်မယ်သူတက်ချင်တဲ့လူတက်ပြီပဲသူဖမ်းချင်တဲ့လူဖမ်းထားလိမ့်မယ်လို့ဒါသူအဲ့ဒီတနိဋ္ဌာန်နဲ့အာဏာသိမ်းခဲ့တာဖြစ်တဲ့အတွက်ကုလသမဂ္ဂကလည်းဂရုစိုက်မှာမဟုတ်ဘူး။လုံးလုံးကောင်စီကိုလည်းသူဟာတရုတ်နဲ့ရုရှားကိုရှီကျင်းအပြင်သူကသူ့ရဲ့တဲ့ထည့်ထားတယ်လို့လုတ်နိုင်တဲ့အတွက်စစ်ကောင်စီအပေါ်ကတော့တစုံတရာတယောက်နေမလို့ကျွန်တော်မထင်ပါဘူးခင်ဗ
ျမြမအရင်နဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံမှာအရင်ကမချမှတ်ခဲ့ဘူးတဲ့အချက်တွေထည့်သွင်းလာတာကိုကြည့်ရင်မြမစစ်ကောင်စီရဲ့လုပ်ရက်တွေပေါ်ကုလအဖွဲ့ဝင်နိုင်ငံအများစုကလက်မခံနိုင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
တော်ကလို့သမားထူထူညီလာခံရဲ့ဆုံးဖြတ်ချက်ဆိုတာကလို့သမားလုံမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့မတူဘူးတနည်းအားဖြင့် binding လို့ခေါ်တာပေါ့နော်မလုံမနေရဆုံးဖြတ်ချက်မဟုတ်တဲ့တွေ့အရာရောက်မှုဘက်ကကြည့်ရင်တော့ဒါဟာတိတ်ထူးခြားမှုမရှိဘူးလို့ကျွန်တော်မြင်တယ်ဒါပေမဲ့လို့ဒီအခုဆုံးဖြတ်ချက်ထဲမှာထူးခြားတဲ့အချက်ကတော့လက်နက်မယောင်ချရေးပါကျွန်တော်တို့1990နောက်ပိုင်းမှာကုလသမဂ္ဂကလူ့ခွင့်ရေးချိန်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေနှစ်တိုင်းချတဲ့အခါမှာ arms embargo လို့ခေါ်တဲ့ဒီလက်နက်မယောင်းချရေးဆုံးဖြတ်ချက်မပါခဲ့ဘူးအခုလောက်လာပြီဆိုတော့ဒါကလက်ရှိအာဏာသိမ်းတဲ့စစ်အစိုးရအရင်အာဏာသိမ်းခဲ့တဲ့စစ်အစိုးရတွေကပုံပြီးတော့ဆိုးတဲ့အကြောင်းကိုကုလသမဂ္ဂထွေထွေညီလာခံကတစ်ခက်နဲ့ချွတ်မြင်သုံးသပ်ဆုံးဖြတ်ကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျကုလထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့ဝင်နိုင်ငံတွေကမဖြစ်မနေလိုက်နာရမယ့်သတ်မှတ်ချက်မရှိပေမဲ့လာမယ့်ကာလတွေအတွင်းမြန်မာစစ်ကောင်စီအပေါ်နိုင်ငံရေးအရာတက်ရောက်မှုတစုံတရာရှိလာနိုင်တယ်လို့ဒေါက်တာတင့်ဆွေကရှုမြင်ပါတယ
်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း195နိုင်ငံဟာထိထိတဲမနေပဲနဲ့ဆက်ဆက်ပတ်သက်ပြီးဆောင်ရွက်နေကြတဲ့အတွက်ကုလသမဂ္ဂဆုံးဖြတ်ချက်ကနေပြီးတော့မြန်မာနိုင်ငံအရေးကိစ္စအားလုံးပေါ်မှာတက်ရောက်မှုရှိပါလိမ့်မယ်ဒီနေ့ပြင်နာမည်ပြည့်ုံတာမဟုတ်ပဲနဲ့စစ်ကောင်စီအတွက်ဟလာရှေ့လျှောက်ရမယ်ကိစ္စတွေမှာပြောတာဆိုတာလှုပ်တာခိုင်တာဆက်ဆံတာသတ်မြင်အလို့အပေါ်မှာအနောက်သဘောတွေ့ရောက်တဲ့တရားမှုကြီးတွေတေချာပေါက်ရှိမယ်လို့ယူဆပါတယ်ခင်ဗျာ
တောက်ကြနေတရားထဲမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာမြမအရေးအထူးဆွေးနွေးပွဲတရက်ကိုကျင်းပခဲ့ပြီးဒီဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့တင်ပြခဲ့ပါတယ်ခင်ဗျာ
VOE Mary Center ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOE PA Studies ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOE မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် စပါရီအင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်။နောက်တစ်နေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပရိသတ်တွေသတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေနားဆင်ရှုစားနေရတာပါခင်ဗျာ။အခုလိုမျိုး VOA ရဲ့ Radio အစီအစဉ်ကိုရုပ်တံအဖြစ်နဲ့ပါသောရရှင်တွေရှုစားနိုင်အောင်ကျွန်တော်တို့ဇွန်လဇန်ပိုင်းကစပြီးတော့စူးစမ်းတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပိုများလာတဲ့အကြောင်းကိုလည်းတင်ပြကြပါတယ်လက်ရှိသတင်းတိုင်းမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်နေပြီးရန်ကုန်ကတော့ဒုတိယအများဆုံးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်သတင်းတိုင်းကမြို့နယ်၅ခုနဲ့ချင်းပြည်နယ်ကမြို့နယ်နှစ်ခုမှာတော့ stay at homeအမိတ်ထုတ်ပြန်ထားပြီးအသွားလာကန့်သက်ထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိကိုဗစ်ကူးစက်မှုအခြေအနေအရရရန်ကုန်ကလာတဲ့သတင်းကိုတော့ကိုရန်နိုင်ကပြောပြပေးပါဦးဗျာ
ကိုဗစ်ကူးစက်မှုတိုးလာနေတဲ့ချင်းပြည်နယ်ကမြို့နယ်၅ခုနဲ့စကိုင်းတိုင်းဒေသကြီးကမြို့နယ်တစ်ခုမှာအခြေခံပညာကျောင်းတွေနဲ့ဈေးတွေကိုပိတ်ထားရပြီးအသွားလာကန့်သက်ထားတယ်လို့ကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်ဖြစ်ပါမှုများတဲ့မြို့နယ်ကတော့လောလောဆယ်ကျွန်တော်တို့တရက်ဟုံးလို့ထားတယ်ခုနှစ်မြို့နယ်ရှိပါတယ်เนาะခုနှစ်မြို့နယ်ဒီကဲတဲ့ဟိုကလေးချင်းပြည်နယ်၅မြို့နယ်သခိုင်းတိုင်းက၂မြို့နယ်ပေါ့เนาะအဲ့ဒီ၂မြို့နယ်ချင်းပြည်နယ်၅မြို့နယ်တရက်ဟုံးလို့ထားတယ်ဆိုတော့ခုနကပြောလို့ဖြစ်ပွားမှုများနေတယ်အခုလောလောဆယ်မှာဖြစ်ပွားမှုများနေတယ်မှာလက်ကထမ်းလို့အဲ့လိုမျိုးဆိုလို့ချင်းတော့မဈေးတွေပိတ်တာမကျောင်းတွေပိတ်တာဒါအဲ့ဖြစ်ပွားမှု cluster လာချစ်တဲ့နေရာမှာဆိုလို့ရှိရင်ဖြစ်ချာသူတို့ surveillance system surveillance ပေါ့နော်စောင့်ယောဂစောင့်ရဲ့ချစ်ရွှေစောင့်ရတာဒါမျိုးတွေလုပ်ပါတယ်သူလက်ရှိချိန်ကတော့တရက်ဟောင်းခုနှစ်မြို့နယ်ကခုနှစ်မြို့နယ်ပါတော့ကြောင်းလည်းမရှိ
အထမ်းမြို့နယ်တွေမှာလည်းကူးစက်မှုတွေထိုးလာနေပြီးတော့လက်ရှိအချင်းကူးစက်မှုအများဆုံးကသခိုင်းတိုင်းဖြစ်ပြီးတော့ရန်ကုန်ကတော့ဒုတိယအများဆုံးရှိနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
ကျန်တဲ့မြို့နယ်တွေမှာတော့ဒါဖြစ်ပွားမှုတွေကတော့ပေါ့နော်ရှိနေတာရှိတာတွေ့ရပါတယ်။မလားချိုးဆိုလဲဒါဖြစ်ပွားမှုတွေများလာတယ်ပေါ့နော်။ဒါများလာတယ်ဆိုတာကလည်းအခုမှပြောဆိုလို့တမျိုးလုံးဖြစ်နေတာမျိုးမဟုတ်ပဲနဲ့နော်။သူဖြစ်တဲ့လူတွေရဲ့ contact တွေထိတွေ့မှုရှိတဲ့သူတွေကလည်းပေါ့ဖြစ်နေတာတွေ့ရတာဖြစ်ပါတယ်။လက်ရှိအနေအထားကတော့သခိုင်းနိုင်ရဆိုလို့ရှိရင်ပိုတိုင်းနဲ့ပြည်နယ်တွေမှာတော့90တော့အများဆုံးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုသခိုင်းနိုင်မှာရှိတဲ့တမူးနဲ့ကလေးမှာဆိုရင်ဖြစ်ပွားမှုတွေကဒါဆက်ပြီးတော့ရှိနေတော့မှဖြစ်ပါတယ်เนาะပြီးခဲ့တဲ့နှစ်ပတ်အတွင်းမှာဆိုလို့ရှိရင်၄၆လ2021ကနေဆို18လ6လ2021ဒီနှစ်ပတ်ကိုကျွန်တော်တို့ဒီ data တွေကြည့်လိုက်မှဆိုရင်တမူးမှာဖြစ်ပွားမှုကနှစ်ပတ်ဒီမှာ386ရှိတယ်ကလေးမှာဖြစ်ပွားမှုက360ရှိတယ်ဒါကြောင့်မို့လို့ဒီသခိုင်းကတော့ဖြစ်ပွားမှုကတော့ဒါပိုးတွေ့ရှိသူအများဆုံးနေတယ်ရှိနေတော့မှဖြစ်ပါတယ်ရန်ကုန်ကတော့သခိုင်းနဲ့เนาะနည်းနည်းလေးกว่าပြီးတော့ဒုတိယနေရာမှာရှိပါတယ်
ကူးစက်မြန်သလိုယောဂပြင်းထန်နိုင်တဲ့ Alpha Delta နဲ့ Kappa မျိုးရိုးဗီဇကွဲကိုဗစ်ပိုးသစ်တွေကိုကလေးမျိုးအပြင်ရန်ကုန်မန္တလေးဗိတ်နဲ့တမူးမျိုးတွေမှာတွေ့ရှိထားတယ်လို့ကျမိုင်းနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ Alpha ဆိုတာကဗြိတိန်နိုင်ငံမှာမူလစတွေ့ခဲ့တဲ့ပိုးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနာမည်ပေးထားတာဖြစ်ပြီး Delta နဲ့ Kappa ကတော့အိန္ဒိယနိုင်ငံမှာတွေ့ရှိခဲ့တဲ့ကိုဗစ်ယောဂပိုးမျိုးကွဲတွေဖြစ်ပါတယ်။ကူးစက်မြန်မျိုးဗီဇကွဲကိုဗစ်ပိုးသစ်တွေ့ရှိထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ထက်ကသခိုင်းတိုင်းကလေးမျိုးမှာတော့ဇွန်လ18ရက်နေ့ကကိုဗစ်အတည်ပြုလူနာ9ဦးသေဆုံးခဲ့ပါတယ်။ဒါပြင်ယောဂကူးစက်မှုတွေရှိနေစေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကုံတွယ်နေတဲ့ရခိုင်ပြည်နယ်စစ်တွေမှာဆိုရင်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာသူတွေမှာကိုဗစ်ကူးစက်တာတွေစစ်ဆေးတွေ့ရှိထားပါတယ်။လက်ရှိအချိန်ထိစစ်တွေမြို့မှာကိုဗစ်ကူးစက်ခံထားသူ44ဦးထိရှိတယ်လို့ဒီနေ့ကျမယူသည့်ဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်ဆင်ကာပူဘင်္ဂလားဒေ့ရှ်ကပြန်လာတဲ့လူတွေကိုကွာတင်းထားပြီးစစ်တာပါခင်ဗျာဟိုစစ်ဆေးမှုတွေရပ်ပြီးတော့ပြန်စစ်ဆေးတဲ့5လပိုင်း12ရက်နေ့ကနေစပြီးတော့ဒီနေ့အထိဆိုရင်တော့ကျွန်တော်တို့939ကြိမ်စစ်ပြီးတော့69ယောက်ပေါ်စစ်ထွက်တယ်အဲဒီထဲမှာ44ယောက်ကဆေးရုံပေါ်မှာတန်နေပါသေးတယ်ဟာရှင်တဲ့လူတွေပြန်ကောင်းသွားပြီဟုတ်ကဲ့ဟာ
ကျမအီဝန်ကြီးဌာနကတော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းဖြစ်မလာအောင်ကာကွယ်လှုပ်ဆောင်နေတယ်လို့ပြောထားပြီးပြည်သူတွေကိုလည်းကိုဗစ်စီးကန်းတွေအတိုင်းလိုက်နာကြဖို့တိုက်တွန်းနေပါတယ်။က ကျမိုင်းနာကလာဝန်ကြီးဌာနရဲ့ဂျွန်လာ19ရက်နေ့ည7:36ပြန်ထားတဲ့စည်ရင်ရတော့တခွဲနှမူနာ၄၁၆၅၈ဦးစစ်ဆေးခဲ့တာမှာကိုဗစ်ဒီပလူနာတဲ့336ဦးရှိခဲ့ပါတယ်စုစုပေါင်းကိုဗစ်ကပ်ရောဂါဖြစ်ပွားသူလက်ရှိမှာ33,600ချောက်ထောင်ရာ64ဦးရှိပါတယ်ဒေသုံးသူစုစုပေါင်းကတော့3,300ငါးဆယ်ထက်မနည်းရှိပြီးပြန်နေကောင်းလာသူကတော့33,000ချောက်ရှိပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါခင်ဗျာသတင်းပေးပို့ချက်တွေအပြီးအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းဖို့အလှည့်ရောက်လာပါပြီအမျိုးသမီးကဏ္ဍနဲ့စတင်ကြပါတယ်စစ်တပ်အာဏာသိမ်းတဲ့မြန်မာနိုင်ငံတွင်းကအခြေအနေတွေကိုနိုင်ငံတကာကပုံမိုသိရှိလာစေဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးတဖက်တလန်းကအကူအညီထောက်ပံ့နိုင်ဖို့အတွက်လေထီးကုန်ပြီးရန်ပုံငွေရှာဖို့ပြင်ဆင်နေတယ်လို့ပြည်သ
Bajau, Juice, Loja Badale, Yamungwiri Yala Ro, Belumponzanane, Tonze, Toma Dele, Suradigo, Lirikoyama, Kurang, Paweme, Hawaii Binega, Majuju Mendugo, Satue, Minambi, Dizerin Baye, and Yodamiganama, Makim Chutiga, Tinsatabari.
Juju Meduga, the Hawaii Binema Solution, Bidu going Hawaii Chapter Bono, Bidu going Hawaii, a quick way to go on my body. Any ma, a goody Lamed, Nasakonia, Nima, a good Lady Conari, Lopido, Nimananga, the Leshi Pipiani, a chinity, a trap, Yambumi Share, and Nine, Lady Comelu Diare. And a Pazo, Dilu Sinsa Pitale, Suraliu, his old Jabirala.
Okay, then tomorrow. Pivu Gong in Hawaii chapter anine, a cool delare, and UG Asoyao, Piwa Taukane, Dabime Taukane Niamale, Dame Taukanomiaoli, through financially or diplomatically yao, but not support Biame, Ayo, Asoya de Ya, Chomuizwa, through your long and you was Lebanaya, but tomorrow anine, why won't be your Jamong we shall be in Pipare?
A good daddy, Nimanang, the Leshi, the Siana, they mean now by Jonare, Chini Bono, Nimanang, Jonah, the very use of Jonare, the Boma, the CDM, Loda, when any Guni Taupanabe, Pipono, Kaketo, Nedu, Guni Taupan, and Yama, Yambung, we sharp, where it looks at it, see, I'm where it looks at it, and Yavi, that's Maru Tria Abono. Then we may, Matthew, you mean to Ruajara, the Hawaii Matru Jasa Bolly, that Lady Conis Rapidale. So, Matthew Lady Comioma, Yambung, we sharp it, Dale, the Jamu Pibala.
Adika Yue Jagarabono, Nima Dima, Aloa, Jogjarine, Ramomu Alma, Niare Kama, Jamaru Led, Dilumuana, True Santana de Kupia, Nima Dido Attention Layao, Nabio, Jamaru Led, Lady Koyame, Jogger Jogabono, Jamari, a Jogjari, Ujinstein Biro, the Lady Kongboga, Amiinbe, the Town Liran Jor, Rani Biro Kongyama Wano, the Vime, Eddie, a Jogjari, Jamaru Jinstein Biro.
ချစ်ချောင်းမွေ့မွေ့နဲ့လက်ပန်းနိုင်ရင်အတွက်ဝိုင်းဝန်ပြီးတော့ကူညီတာဖြစ်ပါတယ်ရှင်။ဟုတ်တယ်တစ်ဖက်တစ်လမ်းကနေပြီးတော့ NUG အတွက်ရန်ပုံငွေရှာတဲ့သဘောပေါ့နော်။ဟုတ်ပါတယ်ရှင်။အဲ့တော့ဒါကလေဒီကုန်းနဲ့ဆိုတာကိုစွန့်စွန့်စားစားလေမောကနေပြီးတော့မှာသွားပြောဆိုပေးတောင်းကြွားနေခုံချမှာတကယ်ကိုဟိုပြောမယ်ဆိုရင်တော့ဟိုကြောက်စရာကြီးပေါ့နော်။ဆိုတော့စိတ်ထဲမှာအောင်မကြော
ကျောက်ကြားတွေကိုမျက်နှာချင်းဆိုင်ရင်းဆိုင်ပြီးတော့ကျော်လွားနိုင်မှုအတွက်ကျမတို့ကိုကျမတို့လည်းသင်ခေါ်မှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့အဓိကအားဖြင့်ပေါ့နော်မြန်မာပြည်မှာနေထိုင်နေကြတဲ့မြန်မာပြည်သူတွေဒီသားတွေအားလုံးကိုလည်းအပိစကားပြောတဲ့အနေနဲ့ပေါ့နော်ယခုတို့ဆိုလို့ရှိရင်မြန်မာပြည်မှာနေတဲ့သူတွေဆိုလို့ရှိရင်ဘေးကျန်နိုင်ကြနေတာအကျောက်တရားတွေဘယ်ပေါင်းသွားနေရင်ဆိုင်ရ แน่ๆอัญญาบ่เนาะน้าเลยเด้ยินสายจ่องตุ้ยเมตุตุละตวยနေတယ်တူတူအများတိုင်းရှိနေတယ်ဆိုတော့အပေးတဲ့အနေနဲ့ကျွန်တော်တို့အကြောက်တရားတွေကိုလည်းရင်ဆိုင်ခြင်းဖြစ်ပါလိမ့်ရှင်
။ဆိုလိုတာကတော့သူတို့အကြောက်တရားရင်ဆိုင်ရလို့ကိုယ်တွေနဲ့သူတို့နဲ့တွေးဆမှုကိုပြတဲ့သဘောပေါ့နော်
။ဟုတ်ကဲ့ပါ။
အဲ့တော့အခုဒေဒီခုံမာကဒါအုပ်စုလိုက်ပေါ့နော်တယောက်တည်းမဟုတ်ဘဲနဲ့လူအများစုခုံမာလို့လည်းသိရတယ်။ဘယ်နှယောက်ခုံကြမလဲ။အဲခုံမှုအတွက်ဘာတွေပြင်ဆင်ထားကြလဲဒါလေးလည်းရှင်းပြပါအောင်။
ဟုတ်ကဲ့ပထမအဆုံးအနေနဲ့ပေါ့နော်ကျမတို့လေဒီခုံမာတော့9ယောက်ပါမြန်မာပြည်မှာမွေးဖွားတဲ့မြန်မာပြည်သားပေါ့နော်အဲဒါတော့9ယောက်ပါမယ်နောက်ပြီးကြတော့အနောက်နိုင်ငံသား2ယောက်ပါမယ်ကျမတို့ရဲ့တငယ်ချင်းတွေပေါ့နော်အလုံးဝိုင်းပြီးတော့ဝန်းရံကြတာပါကျမတို့ရဲ့ဂျမုံငွေရှာဝဲအတွက်ပေါ့နော်
ဒါတကယ်ကတော့လေဒီခုံနေဆိုရင်ဒီလေဒီခုံမှုအတွက်ကဒါဒီနိုင်ငံမှာဆိုရင်ပေါ့တွားပြီးတော့လေဒီခုံချရတဲ့သူတွေတို့ကဟိုပတ်စံပေးပြီးတော့မှတွားပြီးတော့ခုံချရတာလေဆိုတော့အခုကကိုကိုတိုင်းခုံချခံပြီးတော့တွားခုံချမှာလားဒါကိုလည်းပြောပြပေးပါဘယ်လိုလုပ်တာလဲဆိုတာ
ဟုတ်ကဲ့လေဒီခုံမဲလေဒီမောင်နေလေဒီမယ်လေးအကုန်လုံးကကိုအိတ်ဆိုင်ပြီးတော့တယောက်ကိုခုံလို့ရှင်ဒေါ်လာ200လောက်ပေးရတယ်ရှင်အဲအဲ့ဒီအပြင်ကိုလိုချင်တဲ့ဒီဓာတ်ပုံတို့ဗီဒီယိုတွေရိုက်ဖြတ်ပြီးတော့ပေးရတယ်ပေါ့နော်ကျွန်တော်တို့ပထမအုံဆုံးကတကယ်ချင်းနေအပျော်သွားခုံလို့ပဲဒါပေမဲ့အပျော်ကနေပြီးတော့အတိတ်ပဲရှိတဲ့အရာတစ်ခုလောက်ရအောင်မြန်မာပြည်အတွက်လောက်ရအောင်ဆိုပြီးတော့ကျွန်တော်တို့အကုန်လုံးတိုင်းမြင်ပြီးတော့ပေါ့နော်ဒီရမုံတွေပွဲကိုရှာလိုက်ခြင်းဖြစ်ပါတယ်လေဒီခုံမိုးကတော့ဘာမှတော့တိတ်ပြီးတော့ပြင်ဆင်ကြတော့မလို့ရှင်ဘာဖြစ်လို့လဲဆိုတော့ကျမတို့တော့ခုံမဲဒီ Pacific Company ကလေသူတို့ကအကုန်လုံး safety အတွက်လည်းအဲသူတို့က certificate ရပြီးသားနောက်ပြီးကြတော့ကျမတို့တော့ခုံလို့ရှင်ရဲ့အဲဒီ we support NUG ဆိုတဲ့ sign နေပါလေနောက်ပြီးတော့ဒီပြည်သူ့ကောင်ကြီး chapter ရဲ့အင်ဂျီတွေ NUG ဒီဇိန်းနဲ့အင်ဂျီတွေဝတ်သွားပြီးတော့ပေါ့နော်ဒီမှာပြည်အတွက် attention ရအောင်ဝိုင်းပြီးတော့ကူညီကြမှာပါရှင်
ရပုံငွေရှာတဲ့အနေထားရောအခုအချိန်မှာရောရပုံငွေတချို့ရနေပြီလားဒါရောဘယ်လိုအခြေအနေရှိနေလဲ
ဟုတ်ကဲ့ရပုံငွေတချို့ကတော့တော်တော်တော့ရနေပြီပေါ့နော်ဒါပေမဲ့လို့ဒီလောက်တော့မရသေးဘူးပေါ့အဲ့တော့သူကျင်းတဲ့အလူရှင်များရှိလို့ရှိရင်ဒီမစီကိုဗန်မွားနေပြီးတော့လှူလို့ရတယ်အာနောက်ပြီးတော့ Zelle တို့ Facebook Pay တို့အဲ့လိုမျိုးပေါ့နော်နီးစရာနီးစရာတွေစက်တွေပို့ပြီးတော့လှူလို့ရတယ်ကျမတို့ GoFundMe page ကိုထောင်ပေးရရှင်ဒါပေမဲ့ GoFundMe က humanitarian case တွေပဲလေသူက humanitarian အတွက်ပဲကူညီခွင့်ပေးရရှင်ဟို government ဆိုတဲ့စကလုံးပါလို့လားမသိဘူးကျမတို့ GoFundMe အထက်ခံလိုက်ရတယ်ရှင
်ဘလို့လူတွေရောလူတန်းကြလဲဘလို့အခြေအနေရှိနေလဲအခုက
တခုလူတန်းကြတာမြန်မာပြည်သားတွေမဟုတ်ဘူးပေါ့နော်အိန္ဒိယနိုင်ငံတွေက Vietnam တွေတရုတ်တွေအာဒီ American နိုင်ငံသားတွေနောက်ပြီးကြတော့ကျောင်းသားတွေတောင်းလာတဲ့ကလေးတွေနောက်ပြီးကြတော့ကျမတို့ဆန္ဒပြပွဲသွားတဲ့ခါကြလို့ရှင်အလူငယ်ကောက်တယ်ရှင်အခုကျမတို့ဟဝါယီမှာဆိုလို့ရှိရင်ကပကြောကန်းကျေဝိုင်ကီကီမှာဆန္ဒပြပွဲသွားတဲ့ခါမှာအဲ့ဒီလူတွေလည်းလာကြတဲ့ကပလဲဧည့်သည်တွေလည်းကျမတို့ဆန္ဒပြပွဲသွားတဲ့ခါမှာသူအလူငယ်ထည့်တယ်ရှင်ဗန်မိုကနေတစ်ဆင့်ထည့်ကြတာလည်းရှိတယ်ကျမရဲ့ဗန်မိုအကောင့်ကဒီ flyer ထဲမှာလည်းပါတယ်နောက်ပြီးတဲ့ခါကျတော့သူတို့ဒီတိုင်းပဲ cash လဲလေအလူငယ်ပုံထဲမှာလာဖြည့်ပေးကြတယ်လည်းရှိတယ်
အဲ့တော့အလူငွေတွေရောဘယ်လောက်မြဲမြရမယ်လို့မျှော်မှန်းထားလဲ
ကျမတို့ရည်မှန်းထားတာကတော့ဒေါ်လာ1000ခွဲလောက်ပေါ့နော်ဆက်လက်စူးစမ်းပြီးတော့ကောက်ခံနေတော့မှာပဲအာ NUG ကိုဝန်းရံကျင်တဲ့မြန်မာပြည်သားတွေကမ္ဘာနဲ့မှာရှိတဲ့အလူရှင်တွေဝိုင်းပြီးတော့ကျမတို့ကိုဝန်းရံကြဖို့အတွက်ဖိတ်ခေါ်ပါရစေရှင်
အဲ့တော့အခုရလာတဲ့ရန်ပုံငွေတွေအားလုံးတော့ဒါ NUG ကိုတိုက်ရိုက်လှူဒန်းသွားမယ်ပေါ့
ဟုတ်ပါတယ်
အဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးလှုပ်တာကတနည်းတစ်ပုံပေါ့နော်ဘလောက်ထိအထောက်ပံ့ဖြစ်မယ်လို့ရောကိုကယုံကြည်ထားလဲ
တိတိယောက်ယောက်အထောက်ပံ့ပေးနိုင်မယ်လို့ယုံကြည်ရဲ့ရှင်ဘာဖြစ်လို့လဲဆိုတော့ဒီအခုပေါ်ပေါက်လာတဲ့အစိုးရတရက်ပေါ့နော် NUG ရဲ့ CRPH ရဲ့အားလုံးကိုကျမတို့ကပြပကမျိုးချင်းမြန်မာတွေကဝန်းရံရတယ်လေဝန်းရံမှပဲကျမတို့ဘက်ကပေးတဲ့ခွန်အားရဲ့တွန်းအားရဲ့နဲ့အထက်ကတွန်းအားရဲ့နဲ့ပြိုင်လူတွန်းမှဒီ system တခုဟာပြောင်းလဲနိုင်မှာပေါ့နော်အဲ့တော့ကျမတို့က financially တခုပဲဒီလိုမျိုးရမုံငွေတွေပဲကူညီတာအပြင် diplomatically အရာပေါ့နော်ဒီတန်တမန်ရေးရအရာလဲကျမတို့ကထိတ်ဆက်ပေးမယ်အထူးသဖြင့်မြန်မာအရေးကိုဒီ American Congress တွေမှာဆက်လက်ပြီးတော့ဆွေးနွေးသွားဖို့နောက်ပြီးတော့ကျမတို့ရဲ့မြန်မာပြည်က NUG အစိုးရကိုလည်း American အစိုးရကနေပြီးတော့စစ်မှန်တဲ့ Democratic အစိုးရအနေနဲ့လက်ခံဖို့အတွက်ကျမတို့ဆက်လက်ပြီးတော့တောင်းဆိုနေတဲ့တွန်းအားတွေပေးနေတယ်အဲ့တော့ဒီမြန်မာအရေးကိုညီမျိုးစုံနဲ့အထောက်အပံ့ဖြစ်စေတာပေါ့နော်ဒီ ပိုင်းဆိုင်ရာအပြင်စိတ်ပိုင်းဆိုင်ရာအရာစလို့ရှင်လဲစိတ်သက်ခွန်အားတွေပေးတဲ့အနေနဲ့ကျမတို့ကဒီပမာရောက်နေပြီမယ်မြန်မာပြည်သားတွေနဲ့တွေ့ရတဲ့တားတွေရှိတယ်ကျမတို့ဆက်လက်ပြီးတော့ကြိုးစားတိုက်ပွဲဝင်နေတယ်နောက်ပြီးတဲ့အခါဒီမြန်မာပြည်ရဲ့အရေးပေါ့နော်ကမ္ဘာမှာလူတွေတွင်တွင်ကျကျတိရှိနားလဲအောင်လို့ကျမတို့စနားပြပွဲတွေဆက်လုပ်ကြရမုံငွေပွဲတွေရှာတယ်နောက်ပြီးတော့တန်တမန ည်းထွန်းကားလာအောင်အတွက်ဒီမတို့အမေရိကန်အစိုးရကိုလည်းပြအားပေးတယ်တောင်းဆိုတယ်လုံခြုံမှုတွေဆက်လက်ပြီးတော့လုပ်ဆောင်သွားပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုအရှင်ပြည်ဖြစ်ကြတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျမတို့အခုလိုလာရောက်မေးမြန်းပေးရတဲ့လည်းကျေးဇူးအများကြီးတင်ပါတယ
မကင်ပြည်တွေအပတ်စဉ်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့သုတဆုံတဲ့အမေရိကန်တခွင်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်လက်ခံရေးနေရာချထားရေးနဲ့ပတ်သက်တဲ့မူဝါဒစာရာတွေနဲ့ပတ်သက်ပြီးဇွန်လ20ရက်နေ့မှာကြာရောက်မဲ့ကမ္ဘာဒုက္ခသည်များနေ့အစီအစဉ်ဖြစ်ကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
ဒုက္ခသည်တွေကိုအရှင်ပြစ်နေရာပြေးလက်ခံတဲ့နိုင်ငံတွေထဲမှာ American ပြည်ထောင်စုဟာအရေးအတွက်အများဆုံးလက်ခံပေးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒုက္ခသည်တွေကိုစတင်လက်ခံဖို့မူဝါဒတွေချမှတ်ပြီးချိန်1980ခုနှစ်ကတည်းကအခုချိန်ထိ American ပြည်ထောင်စုကလက်ခံထားတဲ့ဒုက္ခသည်အရေးအတွက်ဟာ 3% ကျော်ရှိပါတယ်။အခုသမ္မတဂျိုးဘိုက်ဒန်ရဲ့ဒီမိုကရက်အစိုးရအာဏာရပြီးချိန်မှာတော့မနစ်ကလက်ခံခဲ့တဲ့ဒုက္ခသည်အရေးအတွက်ထက်၄ဆလောက်ပိုပြီးတော့လက်ခံမှာပါAmerican ပြည်အောင်စုရဲ့ဒီနှစ်ဒုက္ခသည်လက်ခံမဲ့အရေးအတွက်ကို62,500အထိလက်ခံသွားဖို့ဒီဗန္ဒာရေးနှစ်မှာပြင်ဆင်တက်မှတ်လိုက်တဲ့အကြောင်းမေလ3ရက်နေ့မှာသမ္မတဘိုက်ဒန်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရင်အစိုးရလက်ထက်ဒုက္ခသည်အနည်းဆုံးပဲလက်ခံခဲ့တာဟာဒုက္ခသည်တွေကိုလက်ခံပြီးတော့ထောက်ပံ့ကူညီနေတဲ့ American ပြည်အောင်စုရဲ့စံတန်ဖိုးတွေနဲ့ကွဲလွဲခဲ့တယ်လို့လည်းသမ္မတဘိုက်ဒန်ရဲ့ကြေညာချက်မှာပါရှိပါတယ်အခုဒုက္ခသည်တွေထပ်တိုးလက်ခံဖို့ American ပြည်ထောင်စုကဆောင်ရွက်နေပြီးတော့နောင်လာမယ့်ဗန္ဒာရေးနှစ်တွေမှာ3,500အထိတိုးလက်ခံနိုင်မယ့်ရည်မှန်းချက်ကိုပြည့်မီအောင်ဆောင်ရွက်နေတဲ့အကြောင်းလဲသမ္မတဘိုက်ဒန်ကပြောပါရယ်အစောပိုင်းတုန်းကတော့ဒုက္ခသည်လက်ခံမဲ့အရေးအတွက်ကိုအရင်အစိုးရသတ်မှတ်ခဲ့တယ်လို့ပဲတတောင်ငွေပဲလက်ခံမယ်လို့အင်ဂျီရောကကြေညာခဲ့တာကြောင့်သမ္မတဘိုက်ဒန်ဟာရွေးကောက်ပွဲမဲဆက်ခဲ့တဲ့အချိန်ကပြီးခဲ့တဲ့ဂရီကိုအတွေကိုချိုးဖောက်တယ်ဆိုပြီးတော့ Democratic Party ဝင်အမတ်တချို့နဲ့ဒုက္ခသည်အရေးဆောင်ရွက်သူတွေကဝေဖန်ခဲ့ကြပါတယ်။အဲဒီကြေညာချက်ကိုသမ္မတဘိုက်ဒန်ကပြန်လည်ပြင်ဆင်လိုက်ပြီးတော့ကမ္ဘာတဝန်းအတိဒုက္ခမျိုးစုံရောက်နေပြီး American ပြည်ထောင်စုမှာဘဝတက်စနိုင်မှုစောင့်နေကြတဲ့ဒုက္ခသည်တွေကြားနှစ်ပေါင်းများစွာဆွေးကြံနေတဲ့တနည်းစစ်တွေကိုဖယ်ရှားလိုက်ပြီးလို့သမ္မတဘိုက်ဒန်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်လေဒုက္ခသည်တွေကိုလက်ခံတဲ့တိုင်းပြည်တွေကလူမှုအတိုင်းဝိုင်းအတွင်းပေါင်းဆက်ရှင်တွဲနေထိုင်နိုင်ရေးအတွက်အလေးထားပြောကြားကြပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီက
We're here today because in a few days will be World Refugee Day so we are already
အခုဆိုရင်ကမ္ဘာဒုက္ခသည်များနေ့သတင်းပတ်ထည့်ရောက်လာပါပြီဒီအချိန်ဟာဒုက္ခသည်တွေပေါ်ကွန်ပျူတာမှထားမယ့်အချိန်တို့ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့အတိမတ်ပြုရမယ့်အချိန်ဖြစ်တယ်လို့တို့ရဲ့နာကျင်မှုတွေအတွက်စာနာနားလည်ပေးရမယ့်အချိန်လည်းဖြစ်ပါတယ်ဒါကြောင့်ကမ္ဘာကြီးအနေနဲ့တို့ကိုဆက်ကူညီပံ့ပိုးပေးသွားဖို့တိုက်တွန်းပါတယ်လို့သူကပြောပါတယ်အမရာဟောင်းဒိုနယ်ထရမ့်လက်ထက်မှာ American ပြည်ထောင်စုမှာအခြေချမဲ့ဒုက္ခသည်အရေးအတွက်ကိုတစ်နှစ်တည်းတစ်နှစ်လျှော့ပြီးတော့လက်ခံလာတာမှာ2020ခုနှစ်အတွက်အရေးအတွက်အနည်းဆုံးဖြစ်တဲ့18,000သာလက်ခံမယ်လို့ပြောဆိုခဲ့ပြီးတကယ်အခြေချနေထိုင်နိုင်သူကတော့10,000ကျော်သာရှိခဲ့တာပါအဲဒီနောက်တော့2021ခုနှစ်အတွက်10,000ကျော်သာလက်ခံမယ်လို့ထရမ့်ကသတ်မှတ်ခဲ့ပါတယ်သမ္မတဘိုင်ဒန်ကကနဦးမှဒီအရေးတော်ကိုသာလက်ခံမယ်လို့ပြောဆိုထားပေမဲ့လည်းနောက်ပိုင်းမှာတော့လေးစားတူးမြင်ခဲ့တာပါနိုင်ငံရေးအကျက်တဲဆက်ရောက်နေတဲ့အချိန်ဒီအောက်မှာရဲရဲဆက်ဆက်ဖိနှိပ်ခံရသူတွေတွေပါဝင်တဲ့မြန်မာ DRC ကွန်ဂိုဟောင်ကောင်တရုတ်နိုင်ငံရှင်ကျန်းဒေသကမွတ်စလင်တွေလည်းအမေရိကမှာအခြေချနိုင်အောင်ကူညီပေးသွားမှာဖြစ်ကြောင်းဘိုင်ဒန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ရဲ့ကြေညာချက်ထုတ်ပြန်ပြီးမကြာခင်မှာပဲအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကလည်းဒုက္ခသည်တွေခိုလုံနိုင်ဖို့တကားဖွင့်ကြိုဆိုတာဟာအမေရိကန်ရဲ့စံတမှုဖြစ်ပြီးတော့ဒီလိုနေထိုင်ခွင့်လျှောက်ထားသူတွေကိုမျက်မျှတက်တဂုဏ်သိက္ခာရှိရှိလေးစားသမှုနဲ့ဆက်ဆံသွားမယ့်အကြောင်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါ-သောမတ်စ်ဂရင်းဖီးကလည်းကုလသမဂ္ဂရဲ့ All Inclusive ဆိုတဲ့အစီအစဉ်အတိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်။
Refugee inclusion and humanitarian values are also at the core of who we are as Americans.
ဒုက္ခတွေကိုလူမှုတိုင်းဝိုင်းအတွင်းသတားတဲ့နေထိုင်နေအောင်ဖန်တီးပေးတာလူသားတံပိုးဒါတွေဟာအမေရိကန်ရဲ့ကြိုးယိုးစံတံပိုးတွေပါ။ဒါဟာကုလသမဂ္ဂဒုက္ခတွေအေဂျင်စီနဲ့ရေရှည်လက်တွဲဆောင်ရွက်လာတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့လူတွေရဲ့ဘဝပြောင်းလဲဖို့ UNHCR ရဲ့ဆွမ်းဆောင်ရည်ကြောင့်ပါလို့သူကပြောပါတယ်။အမေရိကန်အနေနဲ့အခုလိုဒုက္ခတွေကိုကျူးကျော်လက်ခံတာဟာလူသားချင်းစာနာထောက်ထားမှုအရာအမေရိကန်ရဲ့စံတံပိုးဆိုတဲ့သတ်မှတ်ချက်အပြင်ဒါဟာအမေရိကန်ရဲ့မြို့သားလုံခြုံရေးမူဝါဒနိုင်ငံစီးပွားရေးပူအားကောင်းလာရေးလူမှုတိုင်းဝိုင်းအတွင်းလူမျိုးပေါင်းစုံရှင်တွဲနေထိုင်နိုင်ရေးဆိုတဲ့မူဝါဒတွေကိုအားပေးအထောက်အကူပြုကြောင်းနဲ့ရှုပ်ထွေးလာတဲ့ကမ္ဘာကြီးရဲ့ပြဿနာတွေမှာအမေရိကန်အနေနဲ့တခြားနိုင်ငံတွေနဲ့အတူပူးပေါင်းလက်တွဲလှုပ်ဆောင်လိုတဲ့ဆန္ဒရှိရဆိုတာကိုပြသရရောက်ကြောင်းဒုက္ခသည်ရေးရဆောင်ရွက်နေသူတွေကပြောပါတယ်။ဒါပေမဲ့လည်းဒုက္ခသည်နေရာချပေးရေးအေဂျင်စီတွေမှာအလုံနဲ့ဝန်မမျှတာကြောင့်62,500ရေးတွဲရဲ့၄ပုံတော်ပုံပမာဏကိုလက်ခံနိုင်ရင်တော့ကန့်ကောက်လာပါပြီလို့ထောက်ပြသူတွေလည်းရှိပါတယ်။အမေရိကန်အနေနဲ့ဒုက္ခသည်ရေးအတွက်တိုးလက်ခံမဲ့အစီအစဉ်ဖြင့်ဒီဒုက္ခသည်တွေရေးနေရာချထားစီစဉ်မဲ့စနစ်တစ်ခုလုံးစနစ်တကျပြောင်းလဲစီစဉ်မှုလိုအပ်တယ်လို့လည်းဆိုပါရယ်။တမ်မတ်ကြီးလင်ဒါသောမတ်ဂရင်းဖီးကတော့ဒုက္ခသည်မူဝါဒတင်တဲ့ပတ်သက်လို့ဒါဟာကမ္ဘာမှာအမေရိကန်အနေနဲ့ဘလို့ရက်တည်နေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ပြောပါရယ်။
I'm proud to say that President Biden has acted from day 1.
ကမ္ဘာ့ဘိုင်ဒန်စတာဝန်ယူတဲ့နေ့မှာပဲအမေရိကန်ဟာဒုက္ခရောက်သူတွေပေးကင်းလုံခြုံရေးခိုင်ငယ်မာမာဆောင်ရွက်ပေးတဲ့နိုင်ငံတစ်နိုင်ငံအဖြစ်ဆက်ရပ်တည်နေရဆိုတာကိုဂုဏ်ယူဝင်ကြွားစွာပြောဆိုပြရစေ။ကမ္ဘာ့ဟာသူ့လုပ်ပိုင်ခွင့်ထဲကနေဒုက္ခတွေနေရာချထားရေးအစီအစဉ်စနစ်တကျလှုပ်ဆောင်နိုင်အောင်ဆောင်ရွက်ပေးခဲ့တယ်လို့ကမ္ဘာကြီးအတွက်အမေရိကန်အနေနဲ့လွတ်လပ်ရေးမီးရှို့တစ်ဆောင်အဖြစ်နောက်ဒီဒုက္ခတွေအတွက်ဘယ်လိုရပ်တည်ရမယ်ဆိုတာကိုပြသခဲ့ပါတယ်လို့သူကပြောပါတယ်အမေရိကန်အနေနဲ့ဒုက္ခသည်တွေကိုလက်ခံလာတာမှာ1988ခုနှစ်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံအပြီးနောက်ပိုင်းအဓိကအားဖြင့်ထိုင်းနယ်စပ်ဖြတ်ပြီးတော့ဝင်ရောက်လာသူတွေကိုလည်းထိုင်းနိုင်ငံကနေတဆင့်အမေရိကန်ပြည်အောင်စုစီခေါ်ယူနေရချထားပေးခဲ့ပါတယ်1988ခုနှစ်ကနေ2000ခုနှစ်အတွင်းကတော့ပြည်တွင်းကနေနယ်စပ်ကိုထွက်ပြေးတင်းရှောင်လာသူနောက်ဒီလက်နက်ကင်အဖွဲ့အစည်းတွေကနေထွက်လာသူကျောင်းသားအများစုအပါအဝင်တချို့ကလက်ခံရကနေ2000ခုနှစ်နောက်ပိုင်းမှာတော့တိုင်းရင်းသားဒေသတွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေထိုင်လာသူတွေကိုပါလက်ခံနေရချထားပေးလာတာမှာအခုဆိုရင်မြန်မာနိုင်ငံကနေအမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်သူဒုက္ခသည်တောင်ငင်းတဲ့ချို့ရှိနေပါပြီအမေရိကန်ပြည်အောင်စုရှေ့ချမ်းအနောက်ချမ်းအလယ်ပိုင်းတောင်ပိုင်းမြောက်ပိုင်းကပြည်နယ်တွေတော်တော်များများမှာမြန်မာနိုင်ငံကရွှေ့ပြောင်းလာသူတွေနေထိုင်ကြပြီးတော့အခုခါမှာအဲ့ဒီမိသားစုကဆင်းသက်လာတဲ့မျိုးဆက်တွေကကိုယ်ပိုင်လုပ်ငန်းတွေထူထောင်ကြသလိုတချို့လဲပညာရေးဘက်မှာထူးချွန်သူတွေဖြစ်လာကြပါပြီဒုက္ခသည်တွေကိုနေရာချထားပေးတဲ့အင်ရှင်နိုင်ငံတွေအနေနဲ့အခုလိုအစီအစဉ်မျိုးဟာဒုက္ခသည်တွေအတွက်ပိုအကျိုးဖြစ်ထွန်းစေတယ်လို့ဆိုပါရယ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်နီက
Most of the refugees, not all, many are still in camps, but most of the refugees.
ဒုက္ခသည်တော်တော်များများဟာဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြတဲ့အပြင်ကမ္ဘာနေရာတိုင်းမှာကိုနေရာကနေဒီနေရာကိုအုံဝိုင်းအတွင်းမှာပဲကြောင်းရွှေ့နေနေကြတာပါ။အဲဒီလူတွေအတွက်တီးခြားစီစဉ်နေလုပ်ပေးတာကတိတ်ကောင်းတဲ့အနေအထားမျိုးမဟုတ်ပါဘူး။ဒီဒုက္ခသည်တွေကိုလက်ခံထားရတဲ့နိုင်ငံတွေအနေနဲ့သူတို့ကိုဌာနေလူမှုအတိုင်းဝိုင်းပညာရေးစနစ်အတွင်းဆွဲသွင်းပြီးတော့အားလုံးပါဝင်နိုင်အောင်ဆောင်ရွက်ဖို့တိုက်တွန်းနေတာပါလို့သူကပြောပါတယ်။ဒုက္ခသည်များနေ့ကိုကမ္ဘာလုံးဆိုင်ရာအထိမ်းအမှတ်အနေနဲ့2000ခုနှစ်ကနေစပြီးတော့ကျင်းပလာတာပါ1950ခုနှစ်မှာကျင်းပတဲ့ဒုက္ခသည်သတ်မှတ်ချက်ဆိုင်ရာညီလာခံကျင်းပခဲ့တဲ့250မြောက်အထိမ်းအမှတ်အနေနဲ့စတင်ကျင်းပလာတာလည်းဖြစ်ပါတယ်အရင်တုန်းကတော့အာဖရိကဒုက္ခသည်နေ့အဖြစ်အသိအမှတ်ပြုထားတာကနေနောက်ပိုင်းမှာတော့ကုလသမဂ္ဂအထူးညီလာခံကကမ္ဘာလုံးဆိုင်ရာနေ့နေ့အဖြစ်2000ခုနှစ်ဒီဇင်ဘာမှာစတင်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
သီရဆုံးလင်အမေရိကန်တခွင်အစီအစဉ်မှာဒုက္ခသည်များနေအကြောင်းကိုကိုအောင်ကပြောပြခဲ့တာပါခင်ဗျာအခုတခါတော့ဒီသိပ္ပံနဲ့နီးပညာကဏ္ဍမှာဒီတစ်ပတ်ဒေါခင်မျိုးသက်ကဘယ်လိုဗဟုသုတမျိုးကိုမျှဝေပေးမလဲဆိုတာကျွန်တော်တို့နားဆင်ကြည့်ကြရအောင်ပ
ါဒီတစ်ပတ်တော့ကွန်ပျူတာဆော့ဖ်ဝဲကိုသုံးပြီးရေဒီယိုလေလိုင်းတွေကိုထုတ်လွှင့်လို့ဖန်ယူလို့ရတယ် SDR Radio ဆက်သွယ်ရေးစနစ်အကြောင်းအမေရိကန်နိုင်ငံက IT နည်းပညာရှင်ပူးစတန်လီဇေယျကိုမင်းရန်သူတင်ပြပေးတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကွန်ပျူတာအင်တာနက်ဖြတ်တောက်ပိတ်ပင်တာတွေကြောင့် internet ကနေသတင်းအချက်အလက်တွေရဖို့ခက်ခဲနေတာပါပြပမီဒီယာတွေကထုတ်လွှင့်တဲ့သတင်းတွေကိုနားထောင်ခြင်းနဲ့ကွန်ပျူတာအသုံးပြုသူတွေအနေနဲ့ software နဲ့နားထောင်ရတဲ့ radio စနစ် SDR ကိုသုံးလို့ရတယ်လို့ Ustanley ကပြောပါတယ
် software defined radio ဆိုတာကကွန်ပျူတာ program ကိုအသုံးပြုပြီးတော့ကျွန်တော်တို့လေထဲမှာရှိတဲ့လေလိုင်းထဲမှာရှိတဲ့အတန်တွေကို frequency အမျိုးမျိုးကိုကျွန်တော်တို့ကွန်ပျူတာကနေတစ်ချက်နားထောင်လို့ရတဲ့စနစ်ဖြစ် program တစ်ခုဖြစ်ပါတယ
်ဒီ SDR စနစ်ကိုသုံးမယ်ဆိုလို့ရှင်ပေါ့နော်ပထမအဆုံးဘာတွေလို့လဲစပြောပြပေးပ
ါ SDR ကို SDR စနစ်ကိုအသုံးချမယ်ဆိုရင်တိတ်ပြီးတော့ပစ္စည်းအများကြီးမလိုအပ်ပါဘူးလိုအပ်တဲ့ပစ္စည်းတွေအလွယ်တကူရှာလို့ရပါတယ်အဲကွန်ပျူတာတစ်လုံးလို့မယ်နောက်ပြီးတော့ဒီကွန်ပျူတာနဲ့တွဲချိရမယ်ဂျူနာဒွန်ဂယ်လေးတစ်ခုလိုပါမယ်နောက်ပြီးတော့အန်တနာကတော့အားကောင်းတဲ့အန်တနာယာဂီအန်တနာလိုမျိုးဖြစ်ဖြစ်အိုမီနီအန်တနာလိုမျိုးဖြစ်ဖြစ်အဝေးကိုလှမ်းပြီးတော့စကန်လုပ်နိုင်အောင်ဖမ်းနိုင်အောင်အားကောင်းတဲ့အန်တနာရဲ့အဲ့တော့အဲ့ဒီလိုအန်တနာရဲ့ကွန်ပျူတာနဲ့တွဲတဲ့ဒီ USB ဒွန်ဂယ်အသေးလေးတစ်ခုရဲ့ကွန်ပျူတာရဲ့အဲ့ဒီကွန်ပျူတာထဲမှာကျွန်တော်တို့ဒီ SDR ဆိုတဲ့software defined radio program လေးတခုထည့်ထားအဲ့ဒါရှိပြီဆိုရင်ကျွန်တော်တို့စပြီးတော့နားထောင်လို့ရပါဘူးအဲ့တော့လေလိုင်းထဲမှာရှိတဲ့ FM line နေ AM line နေလည်းအကုန်နားထောင်လို့ရတယ်နောက်ပြီးတော့စစ်တပ်ချင်းချင်းဆက်သွယ်ရေးလုပ်တဲ့ဟာတွေကျွန်တော်တို့အကုန်လုံးနားထောင်လို့ရတယ်စစ်တပ်နဲ့ရဲနဲ့ဆက်သွယ်နေတဲ့ဟာတွေအကုန်လုံးနားထောင်လို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုမျိုးနားထောင်နေရဆိုရင်ဒါဂျာဖြတ်နားထောင်တာပေါ့နော်ဂျာဖြတ်နားထောင်လားဆိုရင်ဒီဟာမျိုးကိုဘယ်သူနားထောင်နေရဆိုတော့ပြန်ပြီးထောက်လန်းလို့ရလား
အဲအဲ့လိုတော့မရပါဘူးအဲ့လိုတော့ထောက်လန်းလို့မရပါဘူ
းဟုတ်ဆက်ချက်လက်ချက်သုံးနိုင်တယ်ပေါ့နော
်ဟုတ်ကဲ့
ဟာအခုဆိုရင်စက်တက်ကနေပြီးတော့အင်တာနက်တွေကိုပိတ်တာဖွင့်တာသူတို့ဆက်ချက်ကိုလောက်တာပေါ့နော်လောက်တယ်ဆိုတော့အင်တာနက်တွေပိတ်ထားတဲ့အခါမှာဒီတင်းတွေကိုဟိုရခြင်းဘယ်လိုနည်းတွေနဲ့ကြည့်လို့ရပါလဲ
အဲအင်တာနက်မရှိတဲ့အခါမှာတော့ကျွန်တော်သမန်ရေဒီယိုတွေသုံးလို့ရပါတယ်အရင်တော့ကျွန်တော်တို့ old style radio တွေပေါ့နော်အဲ old style radio short wave radio တွေတုံးပြီးတော့မယ်ကျွန်တော်ကြည့်ရမယ် SW1 နဲ့ SW2 တို့နဲ့နားထောင်တာပေါ့နော်အဲ့ဒါကတော့ကျွန်တော်တို့ VOA တို့ BBC တို့နားထောင်နေကြကတော့ကျွန်တော်တို့အရင်တော့တုံးတဲ့ digital radio သေးလေးတွေရှိပါတယ်အဲ့ဒါ short wave ဟို short wave 1 2 3 ਆ နေနားထောင်ပါတယ် megahertz အမျိုးမျိုးကနေပြီးတော့
ရေဒီယိုတွေရလည်းမရှိဘူးဆိုလို့ရှိရင်ဘယ်လိုပုံစံနဲ့နားထောင်လ
ဲအဲ့ဒါဆိုရင်ခုနကကျွန်တော်ပြောသလို SDR နဲ့နားထောင်လို့လည်းရပါတယ် SDR ဆိုရင်စနစ်မှာတို့နားထောင်တဲ့ဟာစနစ်အကုန်ပါပါတယ် short wave မှာဆိုရင် short wave အများကြီးပါပါတယ်နော် frequency အများကြီးပါနားထောင်လို့ရတယ်နောက်ပြီး FM ရတယ် AM ရတယ်အကုန်လုံးရပါတယ
်ဒီ SDR စနစ်ကအချက်လက်တွေတင်းတွေကိုရဖို့အတွက်ကိုအရန်ပဲဟိုအသုံးကျတယ်ပေါ့နော
်ဟုတ်ပါတယ်ခင်ဗျာ
ဒီ SDR စနစ်တခုကိုယ့်လက်ထဲရောက်ဖို့အတွက်ကိုဘယ်လောက်ကုန်မလဲအဲ့ဒါလေးပြောပြပေးပါအ
ဲ့ SDR လေးတခုလုံးမယ်ဆိုရင်အမရေဟိုအိမ်သုံး SDR လေးဆိုရင်ဘာမှကုန်ကြသေးမရှိပါဘူးကိုယ့်အိမ်မှာကွန်ပျူတာရှိပြီးသားဆိုရင် SDR လေးကအဲ့လိုမျိုးအဲ့ TV receiver USB TV dongle လေးကဟိုဘာမှမရှိပါဘူးထိုင်းဘတ်နဲ့ဆို350လောက်ပဲရှိတယ်ဒေါ်လာ10 15ကျပ်လောက်ပဲရှိပါအဲ့ဒါလေးရဲ့အန်တနာလေးတခုရဲ့and ไอ้แอนเทนาတော့ကျွန်တော်တို့သူတို့အိမ်မှာလက်ရှိရှိပြီးသားแอนเทนาကိုပဲไอ้တောင်ကလေးမှာတက်လို့ရပါတယ်ไอ้တောင်ကလေးမှာတက်ပြီးတော့ကွန်ပျူတာနဲ့ကွန်ပျူတာပေါ်မှာ software ကလည်း free ပါပဲไอ้ software လေးကို download လုပ်ပြီးနားထောင်လို့ရပါတယ်ကျွန်တော်တို့ဒီ SDR software မဟုတ်တခြား software တွေရှိပါတယ်အဲ့ဒါပါလဲဆိုတော့ဥပမာဆိုရင် GNU radio radio တိတ္တနားထောင်တာပေါ့เนาะအခုဟို FM တို့ AM တို့ radio line တွေကိုတိတ္တနားထောင်တဲ့ program လည်းရှိပါတယ်အဲ့ဒါလေးတွေကတော့ GNU radio လို့ခေါ်တယ်ကဲကဲအရင်တော့ radio အဟောင်းတွေကိုဟိုရှာလို့မရဘူးဆိုရင်ပေါ့လေအတိတ်ကတော့ဘာမှမရှိပါဘူးကုန်ကျစရိတ်ကခုနပြောလို့ဒေါ်လာ20နဲ့30ကြားအလောက်ပဲရှိပါတ
ယ်ဟုတ်ကဲ့ဆိုတော့ဒီ SDR ကိုကိုယ့်ရဲ့ကွန်ပျူတာထဲမှာ download လုပ်ထားမှာပေါ့နော
်ဟုတ်ပါတယ် download လုပ်ပြီးတော့အဲ့ခုနပြောတဲ့ USB TV tuner dongle လေးပေါ့ DVB-T လို့ခေါ်တယ်အဲ့ TV tuner USB လေးကိုကွဲသုံးပါပါ
ဒီကောင်ကအင်တာနက်ဖြတ်ထားလဲတုံးလို့ရလား
ရပါတယ်ခင်ဗျအဲ့ဒါအင်တာနက်ဖြတ်ထားလဲတုံးလို့ရပါလား
ဆိုတော့မီလာနေပြီးတာပေါ့နော
်မီလာနေပြီးတယ်နောက်ပြီးတော့ကွန်ပျူတာနဲ့တခါတည်းတွဲထားရတဲ့အတွက်ကြောင့်သူမီလာလည်းတိတ်မစားဘူးပေါ့နော
်ဒ
ဆိုတော့အချက်လက်တွေရဖို့ကဒီ SDR အရင်ပဲအသုံးကျတယ်ပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဟို quality ကောင်းတဲ့ dongle တွေဝယ်ပြီးတော့တုံးလို့ရပါအဲ့ဒါကြီးကလည်းဘလောက်မှမရှိပါဘူး200 300ပဲရှိပါတယ်200 300အဲ့ဒီကောင်းဆိုရင်တော်တော်ကြီးကိုအားကောင်းတယ်ဒီကျွန်တော်တို့စစ်တပ် quality အထိကို military grade အထိကိုပေါ့နော်ဖမ်းလို့ရတဲ့ဟာတွေပါ SDR ဆင်လို့ရပါတယ
်ဒီ SDR ကိုဟုတ်ဟုတ်ဘယ်နေရာတွေမှာအတုံးချနိုင်ပါသေးလဲဒီ SDR တုံးပြီးတော့ဘာတွေလုပ်နိုင်ပါသေးလဲပြောပြပေးပ
ါဘာတွေလုပ်နိုင်သည်လဲဆိုရင်ကျွန်တော်တို့ဒီ radar system နှမျိုးရှိတဲ့နေရာတစ်မျိုးမှာတုံးချလို့ရပါတယ်ဒီ radar system မှာဆိုရင် conventional နဲ့ passive ရှိတယ်ပေါ့နော်အဲ့တော့ passive radar system မှာကျွန်တော်တို့ moving target interception ပေါ့နော်အဲ့ဒီအမျိုးတွေဟိုထောင်လန်းလို့ရတယ် digital moving target ပေါ့နော်DMTI လို့ခေါ်တယ်။နောက်ပြီးတော့ဒီ location tracking လို့လုပ်ရတယ်။နောက်တစ်ခုကကြတော့အဲ့အတန်လိုင်းဖတ်နေ။အဲ့လိုမျိုးတစ်ခုချင်းထောင်လန်းတဲ့ပြင်ကျွန်တော်အဲ့သုံးခုပေါင်းပြီးတော့လေထောင်လန်းတဲ့နေစနစ်တွေလုပ်လို့ရပါတယ
်။ Who Stanley ပါ SCR စနစ်ကိုအခုခါမှာတဘာဝတော်ရင်တရိစံထိမ့်သိမ်းဆောင်ဆောင်ရေးမှာတော့ကောင်းလေးခြေရာကောက်တာရေဒီယိုနက္ခတ္တပေးတာပညာရက်ဒါမှပုံရိပ်ဆိုင်ရာဆေးသုတေသနအပြင်အမှုပညာရှင်တွေပါတုံးနေကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းစာအတွက်သိပ္ပံရဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပြန်စုနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ
ဒုက္ခမျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာဖီယိုရထုတ်လွှင့်ပြီးသည်။အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဖီယိုမှာတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့နိုင်မဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00နေ10:00အတွင်း VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါမှာရေဒီယိုကနေဖမ်းယူနားဆင်မယ်ဆိုရင်လိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာVOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပ
ါ။စစ်လက်နက်တွေမြန်မာနိုင်ငံထဲမရောက်စေဖို့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့ဆီယနာသိမ်းမှုဆန့်ကျင်သူတွေအပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေရပ်တန့်မှုတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆွန့်ဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံမှာဇွန်လ18ရက်တောက်ကြနေ့က
The result of the vote is as follows: in favor 119, against 1, abstentions 36.
ထောက်ခံမဲ119မဲ၊တောက်ဝမဲ3မဲ၊ကြားနိုင်မဲ36မဲနဲ့အတည်ပြုလိုက်ကြောင်းကုလသမဂ္ဂအထွေထွေညီလာခံမှာကြေညာလိုက်တာဖြစ်ပါတယ်။မဖြစ်မနေလိုက်နာစရာမလိုတဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်ကိုတခဲနဲ့အတည်ပြုလိုက်တဲ့အပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဦးကျော်မိုးထွန်းကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ထိရောက်မှုအားနည်းတဲ့ဆုံးဖြတ်ချက်အဖြစ်နဲ့လည်းအထွေထွေညီလာခံမှာဝေဖန်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ခရစ်စတင်းထရိုင်နာဘဂနာကမြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်နိုင်ဖို့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ဖို့နိုင်ငံတကာအတိုင်းအဝန်းကနေဝိုင်းဝန်းကြိုးပမ်းကြဖို့လည်းတိုက်တွန်းသွားပါတယ်။စစ်တပ်အာဏာသိမ်းတဲ့အဆင့်အလာကဘာမှာရှိနေတာကိုလုံးဝမလိုလားတဲ့အတွက်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ဆောင်ပြီးနိုင်ငံရေးအရာဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့လူခွင့်ချိုးဖောက်မှုတွေတပ်ဖြတ်မှုတွေရပ်ပစ်ဖို့မြန်မာစစ်တပ်ကိုကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကပြက်ပြက်သားသားပြောဆိုဖို့ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာ24နာရီအတွင်းကိုဗစ်ကာယောဂါအတည်ပြုလူနာ300တယောက်တွေ့ခဲ့ရတဲ့ခုဆိုအတိပြုလူနာက 13,800 ကျော်နေပြီလို့ကျန်းမာရေးနဲ့အာရုံစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ
်။သတင်းချင်းချုပ်ကိုပြောပြသွားတဲ့ဒေါခင်မျိုးသက်ကျေးဇူးပါခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စုံမင်းတို့ဖြစ်ကြပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်သံအစီအစဉ်အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ John Bolton တို့ဖြစ်ကြပါတယ်ခင်ဗျာ။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3248နဲ့တိုင်းလမီတာ190တို့ကနေတင်ဆက်ခဲ့တာပါဆောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program